စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့ဝမိုင်းလာနဲ့ရှမ်းမြောက် SSPB လက်နက်ကင်၃ဘွဲတို့ဆွေးနွေးတဲ့အခါမှာတော့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စပါဝင်ခဲ့ပါတယ်။ဒါပေမဲ့နိုင်ငံရေးအရာထူးခြားတဲ့သဘောတူညီချက်မျိုးတွေတော့မရခဲ့ဘူးလို့ SSPB တာဝန်ရှိသူတွေကပြောပါတယ်။မကြသေးခင်တုန်းကမှပြီးဆုံးသွားတဲ့စစ်ကောင်စီနဲ့တရုတ်နယ်စပ်အခြေစိုက်လက်နက်ကင်၃ဘွဲဆွေးနွေးတဲ့အကြောင်းသတင်းပေးပို့ချက်ကိုကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်
။စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့ရှမ်းပြည်နယ်အခြေစိုက်ဝပြည်သွေးစည်ညီညွတ်ရေးပါတီ UWSP အမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ NDAA ခေါ်မိုင်းလာနဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP အဖွဲ့တို့ဟာဒီလ5ရက်နေ့ကနေ9ရက်နေ့အထိနေပြည်တော်မှာဆွေးနွေးခဲ့ကြတာပါဒါဟာတတိယအကြိမ်တွေ့ဆုံကြတာလည်းဖြစ်ပါတယ်ဒီ3ရက်ကြာဆွေးနွေးပွဲအတွင်းမှာနိုင်ငံရေးအရာထူးခြားတဲ့သဘောတူညီချက်မရခဲ့ကြောင်း SSPP ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်ဖုံးဟန်ကပြောပါတယ
်ကုသမေကမရိယာမရောက်တာဗျာတော့စက္ကတာကထုတ်ပြန်တယ်လို့တဘောတူဒီချက်လက်မှတ်ကြည့်ထုတ်ခဲ့တယ်ဆိုတော့အတော့ကျွန်တော်တော့မချမ်းမြေဘူးဗျသူပြောတာကဒီအစီဝေးမတန်းတော့ကျွန်တော်တဘောတူဒီမူရတယ်ဆိုတော့ဒီအစီဝေးမတန်းလက်မှတ်ထုတ်လို့မရှိတော့ဘူးဗျအဲဒီတခြားဟာတဘောနိုင်ငံကြီးတဘောတူဒီချက်တော့မပါဘူးလို့ကျွန်တော်ဟိုအကြံပြတော့သိရတယ်ဗ
ျစစ်ကောင်စီဘက်ကတော့9ရက်နေ့အစီဝေးမှာဆွေးနွေးမဲ့အကြောင်းအရာတွေကိုညှိနှိုင်းတာဒုတိယအကြိမ်ဆွေးနွေးပွဲကမပြည့်ပြတ်သေးတဲ့အချက်တွေအဖွဲ့အစည်းတည်းရဲ့နိုင်ငံရေးလိုလားချက်တွေကိုအပြန်အလှန်ညှိနှိုင်းဆွေးနွေးခဲ့ကြောင်းသတင်းထုတ်ပြန်ထားတာပါဒီဆွေးနွေးပွဲမှာ2008ဖွဲ့စည်းပုံကအခြေခံကျတဲ့ပုံမှန်တွေပြင်ဆင်ရေးကိုလည်းဆွေးနွေးကြောင်းဖော်ပြပါတယ်ပုံမှန်ဆိုင်ဖုံးဟန်ကတော့2008ပြင်ဆင်ရေးနဲ့ပတ်သက်လို့စစ်ကောင်စီဘက်ကအဓိကဆွေးနွေးခဲ့ကြောင်းပြောပါတယ
်ဒီအခြေခံတွေနဲ့ပတ်သက်တာတော့ဒီတက်မတော်ပဲတင်လာများတယ်ကျွန်မအားလည်းတော့ဆွေးနွေးမှုမပြည့်ခဲ့ဘူးလို့ကျွန်တော်သိရတယ်လို့လည်းချင်းရတာတကုံတူတပွဲအနေတပွဲပြီးတော့လုတ်နိုင်တဲ့အနေအထားမရှိသေးပါဘူးဒီဘက်ပြည်သူတွေကလည်းတပွဲပြီးမြစ်ချနေတဲ့အနေအထားမရှိပါဘူ
းရွက်ောက်ပွဲကျင်းပရေးကိစ္စမှာတော့ SSPB ကကန့်ကွက်တာမရှိဘူးလို့လည်းဆက်ပြောပါတယ
်ကျွန်တော်တို့ SSPB SSR ငင်းဒီဆိုလို့ရှိရင်ရွက်ောက်ပွဲဆိုတော့ဘယ်တော့မှကျွန်တော်တို့စိုက်ကြက်တာလည်းမရှိပါဘူးရွက်ောက်ပွဲလို့ဆိုတာကောင်းတာပေါ့ဗျာဟုတ်တယ်မလားရွက်ောက်ပွဲလို့ဆိုတာဒီမျိုးစိုက်ကြက်တာလည်းအဲဒီမျိုးစီမီလန်ကိုတောင်းနေတဲ့အခြေခံအဆင့်တစ်ခုပဲဖြစ်တယ်ဆိုတော့ကျွန်တော်တို့ကတော့အခက်ခဲစားမှမရှိပါဘူးเนาะကျွန်တော်တို့ကဒီလိုပဲတဘောထားရှိပါတယ
်ဝါပြည်သွေးစည်ညီညွတ်ရေးပါတီ UWSP အမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ NDAA ခေါ်မိုင်းလာနယ်မြေတွေမှာတော့အုတ်ချိုရေးရန်တရားဆိုင်ရာအခက်အခဲနဲ့ဒေသခံတွေမှာမပုံနေအခက်အခဲရှိတာကြောင့်ရခိုင်ရွက်ောက်ပွဲတွေလိုပဲကျင်းပဖို့မရှိနိုင်ကြောင်းဆွေးနွေးပွဲကိုပါဝင်တက်ရောက်ခဲ့တဲ့ SSPP ကိုယ်စားလှယ်ဗိုလ်မှူးကြီးဆိုင်းစုက VOA ကိုပြောဆိုထားပါတယ် SSPP အဖွဲ့နဲ့နယ်မြေထိစပ်နေတဲ့ PSLF TNL တအောင်းပလောင်အဖွဲ့ကရွေးကောက်ပွဲကိုလက်မခံကြောင်းသတင်းထွက်ပေါ်နေပါတယ်အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးတာအိုက်ကျော်ကတော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးအထက်ကတစုံတရာညွှန်ကြားထားတာမရှိသေးကြောင်းအခုလိုပြောပါတယ်
လို့ဆိုတော့ဒီလိုဒီမှာဘာမှပြောလာတော့မရှိသေးတော့အဲဒီလိုပြောတော့ရည်ရည
် PSLF TNL ရဲ့ဒုဥက္ကဋ္ဌတားကြုတ်ကြားကတော့သူတို့နယ်မြေမှာရွေးကောက်ပွဲကျင်းပတာကိုလုံးဝလက်မခံကြောင်းရွှေပြည်မြေသတင်းဌာနကိုပြောဆိုထားပါတယ်စစ်ကောင်စီကဒီနေ့ဩဂုတ်လမှာကျင်းပဖို့ရည်ရွယ်ထားတဲ့ရွေးကောက်ပွဲကိုတော့ KIA ကချင်လက်နက်ကိုင်အဖွဲ့ကစန့်ကျင်ထားတယ်လို့ချင်းလက်နက်ကိုင်အဖွဲ့တချို့ကလည်းလက်မခံကြောင်းထုတ်ပြန်ထားပါတယ်စစ်ကောင်စီဘက်ကတော့မဲစင်းကောက်ယူတာတွေကိုဒီလ9ရက်နေ့ကစတင်ပြီးဆောင်ရွက်နေပါတယ်ခင်ဗျာ